မြန်မာနိုင်ငံမှာရခိုင်ပြည်နယ်လိုပဋိပက္ခတွေရှိနေတဲ့နေရာမှာလူတိုင်းဒဏ်တူအခွင့်အရေးခံစားနိုင်ဖို့အစိုးရကဆောင်ရွက်နေတယ်လို့သူမယုံကြည်တဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်
I am deeply concerned by what appears to be a serious downplaying of the ongoing humanitarian crisis and suppression of human rights that is affecting the Rakhine state.
ရခိုင်ပြည်နယ်မှာဆက်ဖြစ်နေဆဲဖြစ်တဲ့လူခွင့်ရဖိနှိပ်မှုနဲ့လူသားချင်းစာနာကြားပြဿနာကိုအစိုးရကလုံးဝအရေးမကြီးတဲ့ပုံလုပ်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေလုံးချဖို့ဖိတ်ခေါ်ခဲ့တဲ့အပေါ်မှာအထူးစိုးရိမ်နေလို့ဒီအထူးကိုယ်စားလှယ်ရဟီလီကလူခွင့်ရကောင်စီမှဒီကနေ့မြန်မာနိုင်ငံအကြောင်းဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။စီးပွားရေးဆိုင်ရာမူဝါဒတွေဥပဒေတွေကြောင့်လူခွင့်ရချိုးဖောက်ခံရသူအလုံးကိုအစိုးရကအကာအကွယ်ပေးရမယ့်တာဝန်ရှိပြီမဲ့မြန်မာအစိုးရကဒီတာဝန်ကိုချေပြောင်းလုပ်တယ်လို့သူမမြင်ဘူးလို့ပြောသွားပါတယ်။ဒါအပြင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားမှာအပြစ်ခတ်ရဲဆဲဖို့လက်မှတ်ထိုးထားပြီးမြန်မာပြည်နယ်ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ကိစ္စနဲ့တိုက်ပွဲပွဲတွေကြောင့်အရသာအမြောက်အများအိုးအိမ်ပြည့်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းလူခွင့်ရေးကောင်စီကိုတင်ပြသွားပါတယ်။ရင်းကြရတဲ့အပေါ်လူခွင့်ရေးချိုးဖောက်တဲ့ဆက်ဆွဲချက်တွေကိုနိုင်ငံတကာရာဇဝတ်တရားရုံး ICC မှာစစ်ဆေးတဲ့နယ်လို့လည်းရန်ဟီလီကဒီကနေ့ထပ်ပြီးတော့ပြောကြားသွားပါတယ်။မြန်မာနိုင်ငံဆိုင်ရာသူ့ရဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာနေတယ်လို့ဒီသူကထောက်ပြထားပါတယ်။အစိုးရနဲ့ပတ်သက်လို့ထောက်ပြချက်တွေဝေဖန်ချက်တွေကိုပြောဆိုဖော်ပြရင်အရေးယူခံရမှာဆိုရင်လို့ဒီသတင်းတောက်တွေဘက်ကကိုရိုင်းကြိုတင်တီးဖြတ်ပြီးတော့အန်ရဖြစ်နိုင်တဲ့ဖော်ပြချက်တွေမလုပ်ကြတာများလာတယ်လို့အစီရင်ခံစာထဲမှာရှင်းသားထားပါတယ်။